ရင်းမှနေထိုင်သူတွေရဲ့နိုင်ငံသားသုံးဝေဝင်ငွေတွေကိုသတ်မှတ်ငွေလဲနှုန်းနဲ့အလုတ်လုတ်ရဲ့တည့်ရဲ့အတွင်းမြန်မာကျပ်ငွေနဲ့လဲရမယ်လို့ဗဟိုဘဏ်ကဧပြီလ3ရက်နေ့မှာညွှန်ကြားလိုက်ပါတယ်။သတ်မှတ်ငွေလဲနှုန်းကပြင်ပပေါက်ဈေးထက်ညွန်နေနေတာကြောင့်ပြည်ပကုန်တင်ပို့သူတွေအတွက်အထင်အားစေတဲ့အနေအထားဖြစ်ပါတယ်။ဒီကြေညာချက်ထွက်လာပြီးတဲ့နောက်ပြည်ပတင်ပို့မှုအရှင်ကောင်းနေတဲ့ပြည်တွင်ကောက်ပဲသီးနှံဈေးကွက်အတွင်းမှာတော့ဈေးအနှဲငယ်ချပြီးအယောင်ွယ်အရှင်ရော့သွားပါတယ်။အခြေအနေနဲ့ဈေးနှုန်းကိုစောင့်ကြည့်ကြတဲ့အနေအထားမှာရှိပါတယ်။နေကုန်တယ်တူဖြစ်တဲ့ဥပိန်ကျိုင်ကတော့လက်ရှိအယောင်ွယ်အခြေအနေကို VOA ကိုအခုလိုရှင်းပြပါတယ်။
ဒီကအပေါ်မှာတော့လက်တော်တော့ဆက်ခတ်သွားတယ်မှာဈေးတော့အကျပတ်တွေဥတည်သွားတယ်မှာသဘာမှာတချို့အရေးဒေတာတွေလေဟိုရေစပါဆိုရင်6000 9000 3000ကြီးကျတယ်ပြောတယ်ငိုးစပါကတော့တို့အကျမ်းပေါ့3000ဝန်းကျင်တော့ကျကြတယ်မှာဒေတာတစ်ခုနဲ့တစ်ခုတော့မတူကြဘူးပေါ့နော်
ဘူဘန်ရဲ့နိုင်ငံသားငွေစီမံခန့်ခွဲမှုဆိုင်ရာကြေညာချက်ဖြစ်တဲ့နိုင်ငံသားသုံးငွေကိုမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ညွှန်ကြားပြီးနောက်ပြည်ပတင်ပို့မှုအကောင့်နေတဲ့မတ်ပဲဈေးလဲကျသွားပါတယ်။ဒါပေမဲ့မတ်ပဲဈေးကပြန်ပြီးဥမော်လာတာကြောင့်ပို့ခုံရှားငွေဈေးကျတာကြောင့်တင်ပို့ကုန်စည်တွေဈေးကျမယ်လို့တတိယမပြောနိုင်ကြောင်းလဲနေကုန်တယ်တူဖြစ်တဲ့ဥပိန်ကျိုင်ကယူဆပါတယ
်။ပို့ခုံရှားငွေဈေးတက်မှတ်ပြီးတဲ့နောက်နေ့မှာမတ်ပဲဆိုရင်ကုန်တင်တဲ့ကိုရန်ကုန်ဈေးတစ်သိန်း3000 4000ဒီကျသွားတယ်ဒီခုလက်ရှိဈေးပေါ့နော်ကုန်တင်တဲ့ကိုတစ်သိန်း4000 6000ဒီပြန်တက်လာတယ်ဆိုတော့ကုန်တင်တဲ့ကို12000လောက်ပြန်တက်တာ ਨੇ ဒါကကျွန်တော်ပို့ကုန်ရန်ငွေတစ်ခုတည်းကျလို့ဟိုဈေးကိုကုန်ပစ္စည်းတစ်ခု export ပစ္စည်းတစ်ခုကျသွားမယ်လို့ပြောလို့မရတယ်လို့ပို့ကုန်ရန်ငွေဈေးတက်လာလို့ကုန်ပစ္စည်းတစ်ခုဟိုဈေးလုံးဝတက်သွားမယ်လို့ပြောလို့မရအောင်အခြားတော့အကြောင်းအရာတွေပေါ့ကွေလူအားရောင်းလို့အားရရှိမယ်နိုင်ငံတကာဈေးကွက်တွေရှိမယ်ဒါတွေကိုကြည့်ပြီးတော့မှဟိုခြုံငုံတုံးတက်ပြီးမှပြောလို့ရမယ်အခုအနေထားကိုကြည့်ချင်းအားဖြင့်မပဲရပါရကပြလာတာကအပဲနဲ့အစုပုတ်ကုန်ပဲပုတ်ကုန်ပဲလေပုတ်ကုန်ရောင်းငွေဈေးကျတဲ့အချိန်မှာမပဲရဟိုပုတ်ကုန်ရောင်းငွေကိုအန်တူပြီးတော့ဈေးပြန်တက်လာခြင်းကရောင်းအားနေပြီးဝယ်အားများတယ်လို့ကျွန်တော်တို့ကောက်ချက်ချလိုက်ပါတယ်မှာ
ပို့ကုန်ရငွေဈေးကျတာကြောင့်ပို့ကုန်သီးနှံတွေဈေးနဲ့ငယ်ချတဲ့အရေးအယောင်ရှိပေမဲ့လေပြည်တွင်းစားစံဈေးနှုန်းတွေကတော့တိတိတသာအပြောင်းလဲမရှိပါဘူး။တစ်ချိန်တည်းမှာပဲလေယာဆိုင်ပြိုးရေးလုပ်ငန်းသုံးပစ္စည်းတွေဖြစ်တဲ့ဓာတ်မြေဩဇာပို့တန်ဆီတို့လိုမရှိမဖြစ်ကုန်စည်တွေကဈေးတက်တာကြောင့်ရောရှားပါးတာကြောင့်ရောလေသမားတွေပုံမှန်အတိုင်းမသုံးနိုင်ဖြစ်နေကြပါတယ်။ဒီရဲ့နောက်ဆက်တွဲကတော့သီးနှံထွန်းလုံးကြတယ်လို့လေသမားတို့က VOA ကိုပြောပါတယ်။
မျိုးဥဒါပြည့်ချင်တယ်မတူးရတာရေအဲဒီမှာပူတလို့ပူတစီတွေပါတော့ဝေလို့ဖြစ်တာတွေရောမထမ်းတာတွေရောအဲမျိုးရောပြည့်နေတယ်လို့မျိုးဒါရို့နေတယ်ပြည်သူတင်းတင်းမှုကတုံမရှိကြဘူးလေတက်ပြီးရင်ပြည့်ရတာဟုတ်ဟောဒီအထွတ်ထိပ်သားနေတာဟောတရားထွတ်တယ်လို့၆ခွေလောက်အလိုမျိုးလေးတွေကို
အထွတ်နှုတ်ကြတယ်ဆိုတဲ့ခမန်းချက်နောက်ပြည်ပတင်ပို့ရေးအတွက်အမှားလက်ခံထားပြီးသားတွေကိုမဖြစ်မနေပို့ချရမှာကြောက်မိုးစဘာကတော့တိရီတာတာဈေးချမှာမဟုတ်ဘူးလို့လဲဈေးကွက်အတွင်းမှာယူဆနေကြပါတယ်။နေကုန်တဲ့တူဖြစ်တဲ့ဥပိန်ကျိုင်ကအခုလိုယူဆပါတယ
်။မိုးစဘာမကျဟုတ်ကဲ့ရှိတဲ့ဟိုဆက်တွေကလည်းဒီအကြေးနောက်ထပ်လုံးကြီးလာဝယ်လဲသူတို့ရောင်းဖို့တော်တော်အားနည်းသွားပါပြီ။နောက်ရန်ကုန်စံစင်းတက်ရင်လည်းဟိုရန်ကုန်စံဖြူချိတ်ပြီးရောင်းဖို့တော်တော်အားနည်းသွားပြီ။ဘာကြောင့်အားနည်းသွားလဲဆိုတော့သူတို့ရှိမှကျန်တဲ့လက်ညာစကားကသူတို့ကိုဝင်မိုးဆောင်ဟိုဝယ်ယူအပ်ပေးတဲ့အထက်ဒေသအညာရက်ဒေသကိုအဲ့ဒီကဆန်ဆန်ထောက်တဲ့တွေကိုသူတို့ပေးဖို့လောက်ပဲချက်မာတော့တယ်အဲ့ဒါကြောင့်တော့ဝင်မိုးစကားကဒီကုန်ကျန်းလက်ညာနေပြီးတော့ဟိုနောက်ပေါ်လာမဲ့ဝင်စကားကိုသွားပြီးတော့မထိခိုက်တော့ဝင်စကားဈေးကိုထိခိုက်ရအကြောင်းရှိရပါအောင
်နိုင်ငံသားဝင်ငွေတွေကိုတရက်အတွင်းမြန်မာငွေနဲ့လဲရမယ်ဆိုတဲ့ဘူဘိုင်းရဲ့ညွှန်ကြားချက်အပေါ်ဂျပန်စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်တကြီးကြီးညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။ဒီဥပဒေသစ်ကိုနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေအဆက်အသွယ်ပြတ်သွားပြီးတချို့သောစီးပွားရေးနဲ့ကုန်သွယ်မှုတွေမှာအတော်လေးအခက်တွေသွားနိုင်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှလည်းထိခိုက်စေမယ်လို့ထောက်ပြကြပါတယ်။ဧပြီလ3ရက်နေ့ဘူဘန်ရဲ့ကြီးညာချက်မှာတော့ကင်းလွတ်ခွင့်ပြုမဲ့ကိစ္စရပ်များပေါ်ပေါက်ပါကတီးကြထုတ်ပြန်ဆောင်ရွက်မယ်လို့ထည့်သွင်းထားပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1900လောက်မှာထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့မှာပြောပါတယ
်။ကိုလိုချင်းတို့ရေးကိုထိတွေ့လို့မရဘူး။သူတို့ဖက်ပြတဲ့ဒီခုပေါ်မှာဒေရောင်းဝယ်ပြောင်းတယ်။ဘယ်လိုဖြစ်နေဒေါ်လာကြီးညီမအုံးနဲ့ဒီကျန်တဲ့ကိုကြီးကျေးဦးလေးပဲညီမအောင်တော့သူသိရပါဘူး။
တချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစင်းမရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရပ်ပေါင်း30အတွင်းမှာစီးရင်ရှင်းရဖို့2021ခုနှစ်နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံသားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာချက်မဟုတ်ဘူးလို့ဘိုးပိုင်ရဲ့နိုင်ငံသားသုံးဝေးစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းက VOA ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ခဲ့တာပါ။ဒါပေမဲ့လည်း2022ခုနှစ်ဧပြီလ3ရက်နေ့မှာတော့နိုင်ငံသားသုံးဝေးဝင်ငွေတွေကိုချက်ချင်းပဲမြန်မာကျပ်ငွေပြောင်းရမယ်ဆိုတဲ့ဘိုးပိုင်ရဲ့အမိန့်ထွက်လာတာဖြစ်ပါလေရှင်။